ရခိုင်ပြည်နယ်စစ်တွေမြို့ကပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးနေအိမ်အပါအဝင်နေရာ၃ခုမှာပြီးခဲ့တဲ့ရက်ပိုင်းကဘုံးပေါက်ကွဲမှုတွေနဲ့ဆက်ဆက်ပြီးတော့တန်တရားနဲ့နောက်တဦးကိုအာဏာပိုင်တို့ထပ်ပြီးတော့ဖမ်းလိုက်တာကြောင့်အခုဆိုရင်ဖမ်းဆီးစစ်ဆေးနေသူ၈ဦးထိရှိနေပါပြီ။အခုလိုတန်တရားနဲ့ထိမ့်သိမ့်စစ်ဆေးနေပေမဲ့လည်းဘသူလက်ချက်ဆိုတာကတော့ထွက်ပေါ်မလာသေးပါဘူး။ရန်ကုန်ခြေဆိုင် VOA သတင်းတောက်မမေခါကပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်စစ်တွေမြို့မှာဖေဖော်ဝါရီ24ရက်နေ့မနက်ပိုင်းကဘုံးပေါက်ကွဲမှု3ခါဖြစ်ခဲ့တဲ့အပြင်မပေါက်သေးတဲ့ဘုံး3လုံးကိုလည်းအာဏာပိုင်တွေကတွေ့ရှိခဲ့ပါတယ်။ပေါက်ကွဲမှု3ခုလုံးကမနက်ပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးပေါက်ကွဲမှုတစ်ခုကတော့ရခိုင်ပြည်နယ်အစိုးရအတွင်းရေးမှူးဦးတင့်မောင်ဆွေရဲ့အိမ်နောက်ဖေးမှာပေါက်ကွဲခဲ့တာပါ။အခြားပေါက်ကွဲမှုနှစ်ခုကတော့ပြည်နယ်တရားရုံးအနီးနဲ့မြေစင်းရုံးတွေအနီးမှာဖြစ်ခဲ့ပြီးရခိုင်အစိုးရဘက်ကတော့အစိုးရပေါ်ဥတီတိုက်ခိုက်လာနေတယ်လို့ဆိုထားပါတယ်။ဒီအတွက်တန်တရားရှိသူတွေကိုခေါ်ယူစစ်ဆေးတာမှာတန်တရားရှိသူ၈ဦးကိုခေါ်ယူစစ်ဆေးနေတယ်လို့ပြည်နယ်ရဲတပ်ဖွဲ့ရဲမှူးကြီးအောင်မြတ်မိုးကအခုလိုအတည်ပြုပြောကြားပါတယ်
။နောက်ထပ်ကတူချီဆိုတယောက်ပေါ့နောက်ထပ်တယောက်တော့ရှိရဖြစ်ပါရောပေါ့နော်။ဒီကနေ့ရောစစ်ဆေးဆဲပါဖြစ်ပါလေ။ခုနှစ်ယောက်ကယူပြီးတယောက်ကတော့ထပ်ယူနေတယ်
ပြီးခဲ့တဲ့ဖေဖော်ဝါရီ25ရက်နေ့မှာတော့ဒီဘုံးပေါက်ကွဲမှုနဲ့ပတ်သက်လို့အစိုးရခေါ်ယူစစ်ဆေးတာမှာရခိုင်ပြည်အမျိုးသားကောင်စီ ANC ကတဦးအပါအဝင်လူ၄ဦးကိုဥစွာထိန်းသိမ်းခဲ့ပြီးချုပ်ရဲ့ရမန်ယူခဲ့ပါတယ်။အဲဒီနောက်မှာတော့လုံခြုံရေးတာဝန်ရှိသူတွေကဒီကိစ္စနဲ့ဆက်နွယ်ပြီးလူ၃ဦးကိုထပ်မံထိန်းသိမ်းခဲ့တာဖြစ်ပါတယ်။ခေါ်ယူစစ်ဆေးခံနေရတဲ့ရခိုင်ပြည်အမျိုးသားကောင်စီ ANC အဖွဲ့ဝင်ဦးနိုင်စိုးကိုစစ်မေးဖို့ခေါ်ယူသွားပြီးချုပ်ရဲ့ရမန်ယူချိန်မှာမိသားစုကခဏသာတွေ့ခဲ့ရပြီးစစ်ဆေးတာ၅ရက်ကြာသွားပေမဲ့ဘာသတင်းမှမရတာမို့မိသားစုဝင်တွေဘက်ကသူ့ကျမ်းမာရေးအတွက်စိုးရိမ်မိတယ်လို့ကိုနိုင်စိုးရဲ့ညီမဖြစ်သူမချစ်ဤလိုင်းက VOA ကိုပြောပါတယ
်အခုလက်ရှိအချိန်မှာအမရမတွေ့ရဘူးအမရအကုန်ကြီးနဲ့လေအခုဖမ်းခေါ်သွားရင်းနေပြီးမင်းရဲ့ဆွေရီးခါပဲတွေ့လိုက်ရရမှာငါကမင်းငါမင်းလာတွေ့လိုက်ရတယ်အဲ့ဒီနေကလေးကမတွေ့ရတာမှာဟောအဲ့မရဲ့အချိန်မှာဘယ်လိုရှိရဲဘာဖြစ်လဲဆိုတာလည်းမေးလို့မရဘူးအမဟိုတနေ့ကကျွန်မမင်းကြီးတဲ့ဆက်ဆံမှုပြတာဟိုအချိန်မကောင်းရင်စိတ်ဝင်တယ်ကျွန်မရဲ့အချိန်မျိုးစိတ်ဝင်တယ်လို့အဲ့လိုမျိုးပြောပါရဲ့ရှင်
အစိုးရဘက်ကတော့အခုလူ၈ယောက်ကိုစစ်ဆေးဖို့ခေါ်ယူထားတာဖြစ်တယ်လို့ဆိုထားပြီးခေါ်ယူတာကလည်းအရင်တုန်းကပောက်ကွဲမှုတွေနဲ့ထောင်ချဘူးသူတွေကြော်စောတရင်ရှိခဲ့ဘူးသူတွေဖြစ်တာမို့ခေါ်ယူစစ်ဆေးတာဖြစ်တယ်လို့ရဲဘက်ကဆိုထားပါတယ်လက်ရှိအချိန်ထိရဲဘက်ကစစ်ဆေးမှုနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုတာမရှိသေးတယ်လို့ဘသူလက်ချက်လဲဆိုတာကိုလည်းတိတိကျကျမပြောနိုင်သေးပဲတယောက်ပြီးတယောက်ခေါ်ယူစစ်ဆေးနေတာဖြစ်ပါတယ်ရဲဘက်ကတော့ဒီ၈ယောက်သာစစ်မေးနေတယ်လို့ဆိုပေမဲ့ဒေသခံတွေဘက်ကတော့၈ယောက်အပြင်အခြားသူတွေကိုလည်းခေါ်ယူစစ်မေးတာတွေလုပ်နေပြီး၁၀ဦးထက်မနည်းခေါ်ယူစစ်ဆေးမှုတွေလုပ်ထားကအချို့လူတွေကိုတော့နေတော့နေပါခေါ်ယူစစ်ဆေးပြီးပြန်လွတ်ခဲ့တယ်လို့ဆိုပါတယ်